မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လှတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူခွင့်ရေးကာကွယ်သူတွေဟာပြစ်မှတ်ထားဖိနှိပ်ခံရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေကတနေ့လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Mary Lawlerရုမနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုစန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီးနဲ့ဖန်ဝရံထုတ်ခံရပြီးတဲ့နောက်မဖြစ်မနေပုံအောင်တင်းချောင်နေရတယ်လို့ဖော်ပြထားပါတယ်။နေအိမ်တွေဝင်ရောက်စီးနှင်းခံရတာ၊ပိုင်ဆိုင်မှုတွေသိမ်းယူခံရတာ၊မိသားစုတွေပါချင်းချောက်နှောက်ယှက်ခံရတာတင်းချောင်နေသူတွေကပြောပြကြတယ်လို့ဆိုပါတယ်။ဒါအပြင်ထွက်ပြေးလို့မရလိုက်တဲ့သူတွေဟာလည်းမတရားဖမ်းဆီးခြင်းကိုခံခဲ့ရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုတရင်ယူခဲ့ကြတဲ့တရင်တောက်တွေဖမ်းဆီးခံခဲ့ရတယ်လို့အာနာသိမ့်ကြီးထိမ့်သိမ့်ခံရသူတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်တွေကိုလည်းဖမ်းဆီးခဲ့ကြောင်းကုလလူခွင့်ရေးအထူးကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။မြန်မာပြည်သူတွေဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်ပူပန်မှုဖော်ပြချက်တွေကိုလေးစားတန်ဖိုးထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့အတွက်အပူတပြေးလိုအပ်နေတာကတော့မြန်မာစစ်တပ်အပေါ်လက်တွေ့အရေးယူဆောင်ရွက်ချက်တွေပဲဖြစ်တယ်လို့ Tom Andrews ကပြောဆိုခဲ့ပါတယ်ရှင်။